Lamet Shuga Wema Bawin Shin Piangbo, a Missy Intin Twintare Kuzle Langri Dega de Chogo, Tamatare Ajijin, and Kanye Mum Shibu Subiro, Komsinga Lamakame, Pepe Kerry, Jango Piabame, Jama Internatoma. Noema Lama Jimpamet Shuga Wema Shin Piangbo, Sien Twintare Kuzle Langrigo, Komsinga Sisiama, Nanganda Piquin, Santa Machan and Makainida. နိုင်ငံရေးပါတီတစ်ခုကနေနှုတ်ထွက်ခွင့်မရသေးပဲနောက်ပါတီတစ်ခုကနေအမည်စရင်တင်သွင်းထားသူတွေအပါအဝင်တချို့ကောမရှင်ကပဲချခဲ့တာပါကရင်ပြည်နယ်မှာဆိုရင်လဲကိုယ်စားလှယ်လောင်းတွေထဲက၅ဦးကိုအရင်ပါတီဟောင်းကနှုတ်ထွက်ခွင့်မရသေးပဲအခြားပါတီကနေကိုယ်စားလှယ်လောင်းစရင်တင်သွင်းထားတာကြောင့်ထုတ်ပယ်လိုက်တယ်လို့ကောမရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကပြောပါတယ်ကမ္ဘာ့ချင်းနဲ့မညီလို့ပြောတ ရခိုင်ပြည်နယ်မှာရှောက်ရွာတင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေထဲက၅ဦးကတော့နိုင်ငံသားဖြစ်ခွင့်ဥပဒေနဲ့မကိုက်ညီတဲ့အတွက်ပယ်ဖျက်လိုက်တယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လှိုင်ကပြောပါတယ
်။အဲဘလို့အကြောင်းကြောင့်လဲဆိုတော့သူတို့ကိုမွေးစဉ်ကသူတို့ရဲ့မိဘတွေဟာနိုင်ငံသားမဟုတ်နေဘူးပေါ့နော်။အဲ့ဒီအကြောင်းပါပဲနော်။ဒီစစ်တော်ရွေးကောက်ပွဲဥပဒေရှစ်ခါခွေးတို့နော်ဒီ25တို့ဒါတွေနဲ့ဆုံးဖြတ်တာပေါ့နော်
ကိုစလဲလောင်းစီးရင်တင်သွင်းထားစဉ်အတွင်းသိဆုံးသွားတာကြောင့်ပယ်ဖျက်လိုက်တာအသက်မပြည့်သေးတာကြောင့်ပယ်ဖျက်လိုက်တာနိုင်ငံတော်ရဲ့တာဝန်ပေးအပ်ခြင်းခံရတာကြောင့်ကိုယ်တော်ဆန္ဒအလျောက်နှုတ်ထွက်သွားတာတွေလည်းရှိကြတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်ကော်မရှင်ရဲ့စံတတ်မှတ်ချက်အရပယ်ဖျက်ခံရသူတွေထဲမှာပြည်သူ့ရှစ်ဆောင်ပါတီကကိုစလဲလောင်းတချို့လည်းပါဝင်တယ်လို့ပါတီပြောခွင့်ဆိုခွင့်ရှိသူဦးမျိုးဆက်သွေးကပြောပါတယ
်အဓိကတော့သူ့ဟာပေါ့နော်ဒီလိုတော့ကိုယ်စလဲသတ်မှတ်ချက်ပေါ့ဒီလိုဒီကဥပဒေသတ်မှတ်ချက်မှာနည်းပတ်သက်ပြီးတော့သူမိသားကဟိုသူဟိုဝေးတဲ့ချိန်မှာနိုင်ငံသားနှစ်ယောက်လုံးမဖြစ်နေသေးပြပါပေါ့ဘလောက်ကဥပဒေပေါ့ဗျအဲ့ဒါနေတော့ပြီးပြီလားဟိုဒါကျွန်တော်တို့လွတ်တော်ကိုယ်စလဲလောင်းနေကိုတေးချဟိုအတိတေးထားဖို့ကျွန်တော်တို့ကအားနေသွားတာပေါ့နော်ကိုယ်စလဲလောင်းတစ်ယောက်ဆင်းစီခင်းနေရလဲကျွန်တော်တို့ကတော့ဘုမတ်ပုံနေစီစစ်တယ်နိုင်ငံသားချင်းမဖြစ်စီစစ်တယ်မိသားတွေဒါသူမြေရဲ့ဒီမှာနိုင်ငံသားချင်းမဖြစ်ကိုကျွန်တော်တို့ကမစီစစ်ခဲ့ရဘူးလားကဲလုံးမကြောက်တော့သူတည်တယ်လို့ကျွန်တော်ကယူဆပြီးတော့မစီစစ်ချက်မိခြင်းဟိုပါပေါ့အားနေတယ်ပေါ့နော်နောက်တစ်ခါတော့ဘုမဖြစ်အောင်လည်းကျွန်တော်ကဒါထည့်စင်စားမယ်ချက်ချက်ဖြစ်ပါတယ
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းထားသူ 8,000 လောက်ရှိနေပြီးတော့စီစစ်အတည်ပြုထားတဲ့စီရင်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မထုတ်ပြန်ရသေးပါဘူးမနေ့တုန်းကထုတ်ပြန်မှုပြောဆိုထားတဲ့ကိုယ်စားလှယ်လောင်းစီရင်နဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမဲ့သူမရှိပါဘူးနိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ကြမဲ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ရှင်ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်